ယူရို2016ဥရောပဖလားဘောလုံးပွဲမှာတော့စပိန်နဲ့အီတလီအင်္ဂလန်နဲ့အိုက်စ်လန်တို့ဒီကနေ့ကစားကြမှာဖြစ်ပြီးလက်ရှိချန်ပီယံစပိန်အသင်းဟာတကယ့်အီတလီအသင်းစစ်စစ်ကိုတွေ့ရမှာဖြစ်တယ်လို့စပိန်နီးပြကပြောလိုက်ပါတယ်အင်္ဂလန်နီးပြရိုက်ဟော့ဆန်ကတော့အိုက်စ်လန်အသင်းမှာကစားသမားကောင်းတွေရှိနေတယ်လို့ပြောလိုက်ပါတယ်ဒီကနေ့ပွဲစဉ်အပေါ်အသင်းတွေရဲ့ပြောကြားချက်တွေနဲ့ပွဲကြိုတင်သုံးသပ်ချက်တွေကိုကိုရန်နိုင်ကပြောပြထားပါတယ်
ယူရို2016ဥရောပဖလားဘောလုံးပွဲမှာတော့အင်ရှင်ပြင်သစ်ကမ္ဘာချန်ပီယံဂျာမနီနဲ့ဘယ်လ်ဂျီယံအသင်းတို့ quarter final ကိုတက်သွားပါပြီ။တနင်္ဂနွေနေ့ကကစားခဲ့တဲ့ဒုတိယဆင့်ရှုံးထွက်ပွဲစဉ်မှာပြင်သစ်ကအိုင်လန်ကို2-2ဂျာမနီကဆလိုဗာကီးယားကို3-2မရှိဘယ်လ်ဂျီယံကဟန်ဂေရီကို4-2မရှိနဲ့အသီးသီးအနိုင်ရပြီးတော့ quarter final ကိုတက်သွားကြတာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့လက်ရှိချန်ပီယံစပိန်နဲ့အီတလီအင်္ဂလန်နဲ့အိုက်စ်လန်တို့ကစားကြမှာပါ။စပိန်နဲ့အီတလီကတော့လွန်ခဲ့တဲ့4နှစ်ယူရို2012ဥရောပဖလား final ရဲ့မကြေပွဲလို့ဆိုရမှာဖြစ်ပြီးတော့အိမ်တုံးကတော့စပိန်က4-2မရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်ခဲ့တာပါဒါပေမဲ့စပိန်နီးပြဒယ်ဘော့စကီကတော့အခုအီတလီအသင်းကပိုကောင်းတာကြောင့်လွန်ခဲ့တဲ့4နှစ်ကလိုပြန်ဖြစ်ဖို့မရှိပဲအခုတခါမှတကယ်အီတလီအသင်းကိုတွေ့ရဖို့ရှိတယ်လို့ပြောလိုက်ပါတယ
် Yo creo que el partido tuvo también unos condicionantes importantes sobre todo en relación
အဲ့ဒီတော့ final မှာတွေ့တော့သူတို့ကအရန်ပြပန်းနေပြီးတော့ဒဏ်ရာပြဿနာတွေလည်းရှိနေတော့အခုအသင်းလို့တကယ်အီတလီအသင်းမဟုတ်ပါဘူးအခုကပိုကောင်းတယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့နှစ်သင်းကသိပ်မကွာပါဘူးပြီးတော့သူတို့ကစားပုံအရန်ထူးကြပြီးကောင်းပါတယ်သူတို့ရဲ့ပုံစံဘယ်လိုရှိတယ်ဘယ်လိုကစားတယ်ကျွန်တော်တို့သတိထားဖို့လိုသလိုသူတို့ဘယ်လိုအနိုင်ကစားမလဲဆိုတာကိုလည်းသိဖို့လိုပါတယ
်အီတလီနီးပြအန်တိုနီယိုကွန်တီကတော့တိုက်စစ်အားသန့်တဲ့စပိန်သင်းရဲ့အားနည်းချက်တွေကိုအသုံးချပြီးအနိုင်ရဖို့ကြိုးပမ်းသွားမယ်လို့ပြောလိုက်ပါတယ
် Partita la partita la dovremmo vincere tutti insieme
ကျွန်တော်တို့ဒီပွဲမှာပတ်ပေါင်းစုံကနိုင်ဖို့လိုပါတယ်ဘောလုံးရတဲ့အခါစပိန်အသင်းကိုဒုက္ခပေးနိုင်အောင်လုပ်ရမယ်စပိန်ကမိုရာတာဆီလ်ဗာအင်နီယစ်တာနိုရီတိုအားလုံးကိုကျွန်တော်တို့တတိထားဖို့လိုသလိုကျွန်တော်တို့ကစားနေကြအတိုင်းကစားပြီးစပိန်ဘက်ကိုချင်းချောက်သွားမှာပါကျွန်တော်တို့ရဲ့တိုက်စစ်ကဘယ်အသင်းကိုပဲဖြစ်ဖြစ်ဒုက္ခပေးနိုင်တယ်လို့ထင်ပါတယ
်ညီမစံတော်ချင်းအင်္ဂါနေ့မနက်တနာရီခွဲမှာတော့အင်္ဂလန်နဲ့အိုက်စ်လန်တို့ပြင်သစ်နိုင်ငံနီးစ်မြို့မှာကစားကြမှာဖြစ်ပြီးတော့အိုက်စ်လန်အသင်းမှာသူတို့ကိုဒုက္ခပေးနိုင်တဲ့ကစားသမားကောင်းတွေရှိတယ်လို့အင်္ဂလန်နီးပြရိုက်ဟော့ဆန်ကပြောလိုက်ပါတယ်အင်္ဂလန်သင်းဟာပထမပွဲထွက်လူစည်းရန်တိုင်းထွက်လာဖို့ရှိတယ်လို့လည်းသတင်းတွေကဆိုနေပါတယ်။အင်္ဂလန်နဲ့အိုက်စ်လန်တို့အရင်ကနှစ်ကြိမ်တွေ့ထားတာမှာတော့အင်္ဂလန်ကတပွဲနိုင်တပွဲတည်ကြထားပါတယ်။ဆိုတော့ဒီကနေ့ပွဲစဉ်အပေါ်မှာအကစားဆောင်ပါရှင်ဦးမြတ်သက်ကဘယ်လိုသုံးသပ်ပါသလဲ
။မြင်းရုံးလုံးကတော့ကျွန်တော်အုပ်စုကစားပွဲကတော့အီတလီကြိုက်တယ်ဗျာ။အရင်ငြိမ်တယ်။နောက်ကောင်တာတဲ့ရင်လည်းငြိမ်တယ်ဗျာ။နောက်တစ်ခုကအီတလီရဲ့အားသာချက်ကခဏထိတ်တိပုံလုံးမှာတယောက်မှမပါဘူး။ဟိုစပိန်ကအကုန်ပါတယ်။အဲ့ဒါကအီတလီမှာကျွန်တော်ဖိအားနည်းနေတယ်လေ။ဂိုးသမားဘာဖွန်ကလွဲလို့လေ။ရှင်းဘူးပယ်နတီထိသွားနိုင်တယ်။ပယ်နတီကျရင်တော့ကိုယ်ကလည်းသူကကံတရားပဲဟုတ်တယ်မလား။နိုင်ရင်လည်းလူနိုင်သွားတော့
။အင်္ဂလန်နဲ့အိုက်စ်လန်ရော
လူထုပ်ပုံမှန်ရင်အဆုံးသတ်တည်ကြရင်တော့အင်္ဂလန်နိုင်လောက်တည်ပြ။သို့တော်လည်းအိုက်စ်လန်ကလည်းတော့ကိုတောင်းတတင်တင်ရှိခဲ့ပြ။ defense မှာလေ။နောက်ကောင်တာကောင်းနေရပြသူက။ပုံမှန်ကတော့နိုင်ပါတယ
်။စပိန်နဲ့အီတလီနိုင်တဲ့အသင်းက quarter final မှာဂျာမနီနဲ့တွေ့မှာဖြစ်ပြီးတော့အင်္ဂလန်နဲ့အိုက်စ်လန်နိုင်တဲ့အသင်းကတော့ quarter final မှာအင်ရှင်ပြင်သစ်နဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာ